ကိုတန်ကဲတော့ဒီ ABS ရဲ့ခေါင်းဆောင်နေနဲ့လေဒီအစိုးရငင်းငယ်ကိုလည်းအဖွဲ့တွေမနေ့ကတွေ့ပြီးတော့ညင်ညာချက်ထုတ်လာတယ်လည်းကျွန်တော်တွေ့ရပါတယ်အဓိကဒီပြီးခဲ့တဲ့ကာလတွေရဲ့သဘောတူညီချက်တွေအပေါ်မှာသုံးသပ်တယ်ပေါ့နော်အဲ့တော့ဘယ်လိုမျိုးသုံးသပ်မိလဲခင်ဗျာ
ကျွန်တော်တို့ကဆွေးနွေးပွဲမှာအဓိကနှစ်ပိုင်းမှာအားလုံးနဲ့တက်ဆိုင်နဲ့နိုင်ငံရေးပိုင်းဆိုင်ရာကိစ္စရပ်ကတခုဒုတိယတခုကတော့ကျွန်တော်တို့ဖွဲ့စည်း ABS ရဲ့တက်ဆိုင်နဲ့လုပ်ငန်းပိုင်းဆိုင်ရာကတခုလို့ပိုင်းနှစ်ပိုင်းခွဲပြီးပြောရင်းဖြစ်ပါတယ်သူတင်ကတော့နိုင်ငံရေးပိုင်းဆိုင်ရာကိစ္စရပ်တွေဟာကျွန်တော်တို့ ABS ရဲ့တဖွဲ့တည်းနဲ့ပြည်တာမဟုတ်ပါဘူး။နောက်ပြီးတော့သဘောတူထားတဲ့နိုင်ငံရေးပိုင်းဆိုင်ရာကိစ္စရပ်တွေဟာမူပိုင်းဆိုင်ရာအဖြစ်ဆွေးနွေးရန်သဘောတူတယ်။နောက်တစ်ခုကတော့အားလုံးနဲ့အတူနိုင်ငံရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြရန်သဘောတူရယ်ဆိုတဲ့အချက်လက်တွေဖြစ်ပါတယ်။ဒီတော့ကျွန်တော်တို့မြင်တဲ့မြင်ချက်ကတော့ဘာလဲဆိုရင်ပြည်မပြည်နိုင်ငံရေးအကျတဲ့ရဲ့သဘောပါအင်အားစုအလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်တယ်နောက်တစ်ခုကတော့ဒီအင်အားစုအလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲကိုဖြစ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့ပုံစံတွေရှိတယ်6.6ပွင့်ဟာစသဖြင့်လှုပ်ဆောင်နေတာတွေရှိတယ်လို့တနိုင်ငံလုံးပြစ်ခတ်ရဆေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးလုပ်နေတာတွေရှိတယ်အဲဒီလုပ်နေတဲ့အနေအထားမျိုးမှာကျွန်တော်ဒီနေ့နိုင်ငံရေးပတ်ဝန်းကျင်အခြေအနေကိုလည်းတိဆောက်ဖို့ကအင်မတန်မှအရေးကြီးနေတဲ့ကာလဖြစ်တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးတင်ပြဖြစ်ပါတယ
်အခုအတော့လေဒိုင်ယန်သာအဖွဲ့တွေနဲ့တွဲဆုံဆွေးနွေးပွဲတွေရလဲကျွန်တော်တို့တွေ့ရတော့နည်းနည်းဟိုလက်ခတ်တင်းလင်းဖြစ်နေလေဒီအပြစ်ခတ်ရဆက်ရေးစာချုပ်ကိုဘယ်တော့ချုပ်နိုင်မယ်ဆိုတာမျိုးတိကျကျဘယ်သူမှမပြောနိုင်ဘူးဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကြားရတာတခုကဒီလိုပါအစိုးရမှဒီဟောပေါ့နော်စဉ်းစားချက်တခုကနောက်ဆုံးမှဒီအဖွဲ့အားလုံးပါမှမဟုတ်ပဲနဲ့ဘယ်အဖွဲ့ပါတဲ့အဖွဲ့လောက်နဲ့လက်မှတ်ထိုးမယ်ဆိုတဲ့စဉ်းစားချက်မျိုးရှိရလို့ကြားရတယ်။အဲ့လို့ဆိုရင်ရောကိုတန်ကဲတို့သဘောထားဘယ်လိုရှိမလဲခင်ဗျာ
။တို့ရဲ့အခြေခံအယူဆကဒီတိုက်ပွဲရဲ့ပြဿနာဟာသက်ဆိုင်တဲ့အင်အားစုများအားလုံးပါဝင်ပြီးဆွေးနွေးမှဖြစ်မှာခင်ဗျာ။အဲ့လိုဖြစ်နေမယ်ဆိုတဲ့အခါကျတော့လှုပ်ဆောင်တဲ့နေရာမှာလည်းအစလည်းအစုံကျွန်တော်တို့အားလုံးရဲ့သဘောထားဆန္ဒနဲ့လုပ်နိုင်လေကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာဟာမမှန်ကန်ကန်နဲ့ဖြေရှင်းနိုင်တဲ့ပုံစံတစ်ခုကိုရရှိလိမ့်မယ်လို့ပဲကျွန်တော်ကယူဆပါတယ်။ယူဆတဲ့အလျောက်ကျွန်တော်တို့ဒီအားလုံးဟာစိတ်ရှိရှိနဲ့ဆက်လက်ပြီးတော့မှလက်တဲဆောင်ရွက်ဖို့လိုပါတယ်။ဦးဒီအဖွဲ့ကတော့ချန်တူတဲ့လူတွေကြီးနေပဲလှုပ်ဆောင်တဲ့ဒီလိုတွားလို့လည်းမဖြစ်ပါဘူး။အဲ့တော့ကျွန်တော်ဆိုလိုချင်တဲ့အသေးသေးကဘာလဲဆိုတော့တွေးဆုံဆွေးနွေးညီနိုင်တဲ့အလို့သားတယ်လည်းကျင့်တဲ့ရုပ်တယ်ဆိုတာကအမြင်သဘောထားမတူတဲ့လူတွေကိုပါသူတို့ရဲ့ဆန္ဒသဘောထားတွေကိုလည်းတနည်းအားဖြင့်လေးစားပေးရမယ်။နောက်တစ်ခုကတစ်ဖက်နဲ့တစ်ဖက်အတိအမှတ်မှုတွေကိုအစတည်းကရှိမှလာလေကျွန်တော်တို့လူကျင်တဲ့အဖြေကိုရလိမ့်မယ်လို့ပဲကျွန်တော်ယူဆပါတယ်ဗျ
။ဟုတ်ကဲ့အဲ့တော့ကိုတန်ငယ်တို့ရဲ့သဘောထားဟာဒီအဖွဲ့အားလုံးအတူတူလက်မှတ်ထိုးမှပဲလိုက်ပါမယ်ဆိုတဲ့သဘောပေါ့။
ကျွန်တော်တို့ကမြင်လာတာကဘာလဲဆိုရင်ဒီလက်မှတ်ထိုးခြင်းဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ပြကြခဲ့ပါတယ်။အထူးသဖြင့်ကတော့ဘာလဲဆိုရင်ဒီနေ့ကျွန်တော်ပြောနေတဲ့စာချုပ်စာရန်တွေဟာလက်မှတ်ထိုးတာတွေစသဖြင့်ဒါတွေဟာကျွန်တော်အဓိကအားဖြင့်လိုအပ်တာမှန်ပေမဲ့အရေးကြီးတဲ့ကိစ္စတခုမဟုတ်ဘူးဗျ။ဘာလို့လဲဆိုတဲ့အခါကျတော့လက်မှတ်တွေထိုးထားပြီးတော့မှအားလုံးလူကြီးစိတ်ချလက်ခံနိုင်တဲ့နိုင်ငံရေးပတ်ဝန်းကျင်ဟုတ်ဘူးဆိုရင်ဘလောက်ပဲသဘောတူထားထားလက်တွေ့ဘဝမှာမရရှိနိုင်ဘူး။အဲ့တော့အားလုံးလူကြီးစိတ်ချလက်ခံနိုင်တဲ့အချင်းချင်းတခုဟာဖန်တီးမယ်ဆိုရင်ဒီရှိနေတဲ့အခက်အခဲတွေအကျက်တဲတွေကလည်းအစင်ပြေချုံးဝေပြီးတော့မှသွားနိုင်နိုင်မယ်လို့ကျွန်တော်ကယူဆလို့ GRD ကိုလည်းအရေးကြီးတယ်ဆိုတဲ့အကြောင်းကျွန်တော်တို့အနေနဲ့အတူတဘောအားဖြင့်ဒါကျွန်တော်တို့ဆွေးနွေးတင်ပြခဲ့တာကြီးရှိပါတယ်ဗျ။
အဲ့တော့ဟိုပါပေါ့နော်နည်းနည်းလေးထပ်ပြီးတော့ရှင်းအောင်လို့ကျွန်တော်တို့ပြောကြမယ်ဆိုလို့ရှိရင် ABS ရဲ့ရည်တည်ချက်ကအခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့တဘောရဲလားဒါမှမဟုတ်တီးကြတဖွဲ့ချင်းရဲ့တဘောထားအတိုင်းရည်တည်နေတာလားဘယ်လိုပြောလို့ရမလဲခင်ဗျာ
။ကျွန်တော်တို့ပြပြချင်တာကတော့ကျွန်တော် ABS ရဲ့ခါအားလုံးနဲ့အတူဒီဒီမိုက်ကပန်းနိုင်ရောက်ဖို့ကြိုးစားနေတဲ့အဖွဲ့အစည်းဖြစ်တယ်။တိုင်းပြည်ရဲ့လိုအပ်ချက်တွေကိုတော့ကျွန်တော်တို့မိမိကိုယ်ပိုင်အမြင်ကိုမိမိထင်မြင်တဲ့အတိုင်းခြားပြနေတာဖြစ်ပါတယ်။ဒါဒီဟာကဘာလဲဆိုတဲ့အခါကျတော့တိုင်းပြည်ရဲ့အကျိုးအတွက်ဖြစ်တယ်ဆိုတဲ့အလျောက်ကိုကျွန်တော်တို့ထော်ပြခွင့်ရှိတယ်လို့ပဲကျွန်တော်ထင်ပါတယ်ဗျ
။ကိုတန်ငယ်တို့အနေနဲ့ရောအခုဒီလာမဲ့လွတ်လပ်ရေးနေ့ဗိုလ်ရှုခံပွဲကိုတက်ဖို့ရှိသေးလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဖိတ်ကြားမှုရှိပါတယ်ကျွန်တော်တို့တက်ဖို့လည်းအချိန်ရှိပါတယ်ဗျ။အခုရောက်တော့မှ
အော်ဟုတ်ကဲ့အဲ့ဒါပြီးရင်သမရနဲ့လည်းတွေ့ဖို့ရှိတယ်လို့ကြားတယ်အဲ့ဒါတီးချလာတခြားအဖွဲ့နဲ့ရောပြီးတော့လား
အာကျွန်တော်တို့အားလုံးပေါ့ဗျာဒါဖိတ်ကြားခံရတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာအလူတကွာတယောက်ခုအစီအစဉ်ရှိပါတယ်ဗျအ
ဲ့တော့ဟိုကိုတန်ကဲအခုတလောမှာပေါ့နော်ကျွန်တော်တို့လည်းပြီးခဲ့တဲ့နှစ်လည်းသုံးသက်တာရောနောက်တစ်ခါလာမယ့်နှစ်အတွက်ပါဒီခံမှန်းချက်တွေရောပေါ့နော်မေးပြစ်တယ်မေးပြစ်တဲ့အခါကျတော့အခုလာမယ့်နှစ်ကဒီရွေးကောက်ပွဲလည်းရှိနေတဲ့အနေအထားနဲ့နောက်တစ်ခါအခုဒီတကြလှုပ်ရှားတဲ့လူတချို့လည်းဒီအဖမ်းခံရထောင်ချခံရဒါတွေရှိနေတဲ့ခါကြတော့ အခုဒီလာမယ့်နှစ်ကစိုးရင်စရာကောင်းတယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့အထန်နေကြားနေရတယ်အဲ့တော့ကုတန်ငယ်အနေနဲ့ရောဘယ်လိုသုံးသပ်မလဲခင်ဗျာ
အဲကျွန်တော်အနေနဲ့နေနာဟာ2015ဟာကျွန်တော်တိုင်းပြည်အတွက်အင်တာမအရေးကြီးတဲ့နှစ်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အထူးသဖြင့်အဓိကအချက်လက်၃ခုကိုဖြည့်ရှင်းဖို့အတွက်လက်ရှိအစိုးရမှလည်းတာဝန်ရှိနေပါတယ်ပထမတစ်ချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာအကြံအတည်းနဲ့2015ရွေးကောက်ပွဲတိကိစ္စဖြစ်ပါတယ်ဒုတိယတစ်ချက်ကတော့နိုင်ငံလုံးပြစ်ခတ်ရေးဆိုင်ရာနိုင်ငံရေးစွန့်လွှတ်ပွဲဆိုင်ရာကိစ္စရဖြစ်ပါတယ်တတိယတစ်ခုကတော့လူမှုကြမ်းမှာဖြစ်နေတဲ့အလုပ်သမားလူသမားအကြောင်းသားစသဖြင့်အခြေအကျတဲနဲ့ပတ်သက်တဲ့ဆိတ်ဆက်ရတွေကိုဖြည့်ရှင်းပေးရမယ့်ကိစ္စဖြစ်ပါတယ်။ဒီ၃ရပ်ကိုမမှန်ငန်ကန်ဖြည့်ရှင်းပေးနိုင်ဖို့လိုမယ်လို့ထင်ပါတယ်။ဒါကြောင့်မို့ဆိုရင်ပွဲရာဖြစ်တဲ့ဆိုတဲ့ထောက်ပြကြတဲ့အချက်တွေကိုကျွန်တော်တို့အနေနဲ့လည်းသဘောတူပါတယ်။အထူးသဖြင့်ကတော့ဒီ၃ရပ်ကိုမမှန်ငန်ကန်မဖြည့်ရှင်းနိုင်ဘူးဆိုရင်ကျွန်တော်တိုင်းပြည်ရဲ့အခြေအနေကမကောင်းပါဘူး။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတန်ခဲရေအခုလိုပြောပြတာ
ဟုတ်ကဲ့ပါကိုနေကြော